ကိုဗစ်ကရောဂါကူးစက်မှုတွေတိုးနေတဲ့ဂျပန်နိုင်ငံမှာမြန်မာနိုင်ငံသားတချို့လည်းရောဂါကူးစက်ခံရတဲ့အထည်ပါဝင်လာတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စူစူပါ။နေ့စဉ်ကရောဂါကူးစက်ခံရသူ2000ဝန်းကျင်ရှိနေတဲ့ဂျပန်နိုင်ငံမှာမြန်မာအများစုနေထိုင်တဲ့တိုကျိုမြို့တော်ကရပ်ကွက်တချို့မှာလည်းရောဂါကူးစက်မှုတွေကြုံနေရတာပါ။ရောဂါကူးစက်မှုတွေတိုးလာရကလူများနဲ့ထိတွေ့ဆက်ဆံရတဲ့လုပ်ငန်းတွေမှာအလုံးလုံးနေကြတဲ့မြန်မာနိုင်ငံသားတချို့ပါရောဂါကူးစက်ခံရတာလို့လည်းပြည်ထောင်စုမြန်မာနိုင်ငံသားများအသင်းဂျပန်ကအလုံးအမှုဆောင်အဖွဲ့ဝင်ဦးတန်းဆွေက VOA ကိုပြောပါတယ်
။တူတူမျိုးပေါ်မှာကဒီကူးစက်တဲ့တုံးကအများများလာတဲ့ခါကျတော့ဒီတူတူမျိုးမှာရှိတဲ့လူတွေပမာရနိုင်ငံသားရဲ့လို့မဟုတ်ပါဘူး။အကုန်လုံးကူးတဲ့ဟာတွေပေါ့လေလူကြီးနည်းနည်းများလာတော့ဒီမှာပမာရနဲ့ပါလာတာပါ။အရှင်တော့ဆိုလို့ရှိရင်တော့ဟိုဒီလိုဖြစ်တဲ့နှုတ်ထဲမှာဒီလိုဂျမန်နိုင်ငံသားတွေဟိုပါတယ်ဆိုတဲ့အတန်မကြားပါပဲအခုကြားတဲ့ခါကျတော့ကျွန်တော်တို့ဒီနေထိုင်တဲ့ဒီပမာရီအများဆုံးရှိတဲ့မြို့ထဲမှာဟိုပါပေါ့လေတွေ့တဲ့ပမာရီတော်တော်များများတွေ့လာတယ်ပေါ့အဲ့တော့သူကဒီပမာဒီနဲ့ပတ်သက်တဲ့ဆက်ဆံတဲ့မစားတောက်ဆိုင်တွေဒီရောင်းတဲ့ဆိုင်တွေအဲ့ဒီမှာလဲပမာရီကဝင်ဆက်သွားလာနေရှိနေတဲ့ခါကျတော့ပမာရီကျန်းမှာဖြစ်တယ်ဆိုတဲ့အတန်ကြားပြီးတော့ပေါ့လေအားလုံးကတော့ဒီစစ်စစ်လိုက်လို့ကုမာဒီလိုမျိုး positive ဖြစ်တယ်ဆိုလို့ရှိရင်တော့ဒီဂျပန်ကချမှတ်ထားတဲ့ဒီ receiving စကတိုင်းပေါ့လေကိုယ်ကိုအိမ်မှာပဲ quarantine နေရတယ်လူအပ်တယ်ဆိုလို့ရှိရင်ဆေးဝါးလာခေါ်တယ်ပေါ့လေဒီလိုမျိုးစနစ်တကျကုသမှုကတော့ဂျပန်မှာတော့ရှိနေပါလေဟုတ်ကဲ့
ယောဂကူးစက်ခံရသူ33,000ကျော်နဲ့တည်ဆုံးသူ2,000ဝန်းကျင်ရှိနေတဲ့ဂျပန်နိုင်ငံမှာကာယယောဂဖြစ်ပွားမှုတိုးလာတဲ့အပေါ်ထိန်းချုပ်နိုင်မှုအတွက်စားသောက်ဆိုင်လုပ်ငန်းတချို့ကိုလည်းအချိန်ကပ်တက်လိုက်ပြီးလူဆိုင်များတဲ့ဒေသတွင်ခီးစဉ်တွေကိုလည်းယာယီဖျက်သိမ်းလိုက်ပါတယ်။ဂျပန်ရောက်မြန်မာနိုင်ငံသားအချင်းချင်းချာမှာတော့ကာယယောဂကူးစက်မှုကိုကာကွယ်နိုင်မှုအတွက်လူမှုကွန်ရက်တွေကနေတဆင့်တတိပေးတာမျိုးတွေဆောင်ရွက်နေတယ်လို့ဦးတန်းဆွေကပြောပါတယ
်။ဒီနေ့ကနေစပြီးတော့ဂျပန်ဒီတူတူအေရီယာမှာရှိတဲ့ business လုပ်ငန်းတွေပေါ့ဆိုင်တွေပါရကြရဆိုလို့ရှိရင်အရင်တော့ဆိုလို့ရှိရင်တော့24နိုင်ပေါ့အကန့်အသတ်မရှိစိုက်တဲ့ချိန်ကြီးဖွင့်ထားကြတယ်ဖွင့်လို့ရတယ်ဆိုတော့ကြားလိုက်ပဲဒီနေ့ကနေစပြီးတော့ည7နိုင်ထိုးထိပဲဆိုင်တွေကိုဖွင့်ရတော့မယ်အဲ့နောက်ပိုင်းကိုဆိုင်တွေကိုပြစ်ကြဖို့ဆိုတော့ကျွန်တော်ပြစ်တာခံတာဝယ်ဒီတူတူဒီ government ကနေပြီးတော့ပြစ်တာခံတာရှိတယ်လို့တို့ဗမာတွေအားလုံးလုပ်နေတဲ့လုပ်ငန်းတွေမှာလည်းအကုန်လုံးဒီဥပဒေတွေကဒီစကန်တွေအတိုးတက်ရောက်မှုရှိလာတာပေါ့လေ။ဒါကျွန်တော်တို့ဗမာတွေကိုယ်တိုင်ကလည်းအားလုံးဒီပူပေါင်းကူညီပြီးတော့လူများရဲ့နေရာကိုမသွားဘူး။တန်နိုင်ဆုံးကိုယ်အိမ်မှာပဲကိုယ့်အကူတည်ကြတယ်ပေါ့လေ။အဲ့လိုနေတဲ့ကိုယ်ချင်းချင်းကြားထဲမှာတော့တင်းတယ်တယ်မှာတရေ information ကြားရဆိုလို့ရှိတော့ဒီဗမာတွေစုထားတဲ့ကျွန်တော်ဒီ Facebook စာမျက်နှာနေပြီးတော့ information တွေအကောင့်တော် sharing လုပ်ကြတဲ့အခါကျတော့အားလုံးသိနေတယ်ပေါ့လေ။နေကြတာများပါလေ။ဟုတ်ကဲ့။
ယောဂကူးစက်သူအများဆုံးရှိနေတဲ့တိုကျိုမြို့မှာတော့လူစုလူဝေးရှော့ချနိုင်မှုအပြင်ထွက်သွားလာစားတောက်တာကိုငါးဦးထပ်မပူစေဖို့တိုက်တွန်းထားပေမယ့်နေစဉ်သွားလာရေးအတွက်အ धिक အသုံးပြုနေရတဲ့ယထာပေါ်တွေမှာတော့စီးနေလိုက်ပါသူအများအပြားရှိနေတာပါယထာပေါ်မှာမျက်နှာနဲ့နှာခေါင်းစီမတ်တပ်ဖို့ကိုကြေညာပေးနေပြီးကာယယောဂကာလဖြစ်ပေမယ့်လုပ်ငန်းတွေကတော့ပုံမှန်လည်းပတ်နေတယ်လို့တိုကျိုမြို့မှာနေထိုင်တဲ့မြန်မာလူသားကိုတစ်လွင်အောင်က VOA ကိုပြောပါတယ်
ဟုတ်ကဲ့ကတော့ကျွန်တော်တို့ဒီ၈လပိုင်းတုန်းကအရင်ပြောင်းနေတဲ့အချိန်အဆင်မပြေတဲ့အချိန်နဲ့စာရင်တော့တော်တော်လေးတိုးတက်မှုရှိပါတယ်။အလုပ်ရှားရတာလည်းညံဆန်နေပြီးတော့အလုပ်တည်းကလည်းပုံမှန်တိုင်းပဲ။ဒါပေမဲ့တခုတော့ရှိတာပေါ့။အရင်တုန်းကလူ၁၀ယောက်လောက်တဲ့ဆိုင်ကအခုချိန်မှာဆိုတော့၆ယောက်၇ယောက်လောက်ပဲရှိတယ်။၇လပိုင်း၈လပိုင်းတုန်းကတော့အရင်ဒုက္ခရောက်တာပေါ့။တို့စိတ်ယုံတွေကိုတရားဝင်ကိုပိတ်ချပြစ်ထားအောင်။အခုနောက်ပိုင်းကျတော့စိတ်ယုံတွေကအရင်လောက်ကြီးမလဲဘူးဆိုတော့မှညမာပြည်တဲ့ဆိုင်ရင်ဟိုအရင်ကြီးမကြက်ထားဘူး။ဒီမှာကြီးကျတော့လုံးဝပိတ်ဆိုပိတ်ပဲ။ဒီမှာကျတော့သူတင့်တင့်မြတ်တာဆိုတာနဲ့ဖွင့်ထားပေးတာဆိုတော့အရင်ဒုတိယလိုက်နဲ့ဆိုင်ရင်တော့ပထမလိုက်နဲ့ဆိုင်ရင်တော့အလုပ်ကိုင်းကအဆင်ပြေတယ်ပြောအောင်မှာပေါ့
ပြီးခဲ့တဲ့ဧပြီလလလောက်မှာကိုဗစ်ရောဂါနဲ့ပတ်သက်လို့အစိုးရကအရေးပေါ်ကြေညာချက်ထုတ်ပြန်ခဲ့တဲ့နောက်ဂျပန်နိုင်ငံတွင်းကစီးပွားရေးလုပ်ငန်းတချို့အယောင်ဝယ်ချသွားသလိုရပ်ဆိုင်းလိုက်ရတဲ့အချိန်လေးထိရောက်သွားခဲ့တဲ့လုပ်ငန်းတွေလည်းရှိခဲ့ပါတယ်အဲ့ဒီလုပ်ငန်းတွေမှာအချိန်ပိုင်းဝင်ရောက်လုပ်ကိုင်နေတဲ့မြန်မာလူသားအများစုဟာလည်းအလုပ်လက်မဲ့ဖြစ်ကုန်တဲ့အထိဖြစ်သွားပြီးမြန်မာပြည်ပြန်လာသူတချို့လည်းရှိခဲ့ပါတယ်ဂျပန်လူဝင်မှုကြီးကြပ်ရေးဌာနကထုတ်ပြန်ထားတဲ့ကိင္ကနံအရဆိုကိုဗစ်ကာလအတွင်းဂျပန်နိုင်ငံတွင်းမှာနေထိုင်တဲ့မြန်မာနိုင်ငံသားဥယေဟာ3,000နီးပါးရှိပေမဲ့နေရက်ပြန်သွားသူကတော့4ပုံပုံ3ပုံလောက်ရှိပါတယ်။ကျွန်မကတော့စုစုပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။